မစ္စိုရီပြည်နယ်ဖာဂူဇန်မြို့မှာအာဖရိကန်အမေရိကန်လူငယ်တစ်ယောက်တည်ဆုံခဲ့တာနဲ့ပတ်သက်လို့လူပြည်ရဲ့အရာရှိကိုဆွဲချက်တင်မှာမဟုတ်ဘူးလို့ဂျူရီအဖွဲ့ဝင်တွေကဆုံးဖြတ်ခဲ့ပြီးနောက်၃ရက်မြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေကြပါတယ်။ပိုတိုဦးနေကစိန့်လူးဝစ်မြို့တော်ခန်းမရှိမှာရာပေါင်းများစွာစုဝေးပြီးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။လူစုခွဲဖို့ညှဉ်းဆန်ခဲ့သူ၃ဦးကိုရဲတွေကထိန်းသိမ်းခဲ့ပြီးအဲ့ဒီထဲက၂ဦးကိုခုခံတိုက်ခိုက်မှုနဲ့ဆွဲချက်တင်ထားပါတယ်။ရဲ့အရာရှိဒါရန်ဝီလ်ဆင်ကအသက်18နှစ်အရွယ်မိုက်ကယ်ဘရောင်းကိုအောက်ကလအတွင်းကပြစ်ခတ်ခဲ့တာကြောင့်မိုက်ကယ်ဘရောင်းတည်ဆုံသွားပြီးနောက်ဖာဂူဇန်မြို့မှာချင်းနေရီတင်းမာခဲ့ပါတယ်။လူမဲအများစုနေထိုင်တဲ့စိန့်လူးဝစ်မြို့ကြီးရဲ့စင်ကြေဘုံမှာရဲအရာရှိတွေရဲ့အကြမ်းဖက်ကင်တွေမှုနဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့လည်းစိုးရိမ်မှုတွေတိုးလာနေပါတယ်။ပဒုန်နေညဘက်ထိဖန်စီထင်းသိခံခဲ့ရသူ58ဦးထိတိုးမြင့်လာပြီးအဲ့ဒီထဲက73ဦးဟာအင်ကာနီညကဆန္ဒပြခဲ့သူတွေဖြစ်ပါတယ်ဖာဂူဇန်မြို့မှာအရန်တပ်ဖွဲ့ဝင်2000ကျော်ကိုဆေးလွတ်ထားတဲ့အတွက်အရင်နေ့တွေကလိုတင်းမာမှုတွေမဖြစ်အောင်ထိန်းသိမ်းထားနိုင်ခဲ့ပါတယ်အမေရိကန်နိုင်ငံတဝန်းနယူးယောက်ဘော့စတန်လော့စ်အိန်ဂျလိစ်ပေါ့တ်လန်နဲ့ဒါလတ်စ်မြို့တွေမှာငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြပြီးနောက်အခြေအနေတွေလည်းအေးစေးတည်ငြိမ်လာပါတယ်